မြန်မာအရေးတရုတ်နိုင်ငံရဲ့ဂျာဝင်ဖြည့်ရှင်းမှုကြိုးပမ်းမှုတွေဟာလက်တွေ့ကျရလားလို့အကဲကတ်တချို့ကမေးခွန်းထုတ်နေကြပါဗျ။ရန်ကုန်မှာရှိတဲ့တရုတ်တန်ရုံကတော့မြန်မာပြည်သူတွေဥဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလိုက်နာမှာဖြစ်ပြီးပြည်တွင်းရေးကိုမဆွတ်ဖက်ရေးမူအတိုင်းဆက်လက်ကင်ဆွဲထားကြောင်းသတင်းထုတ်ပြန်ထားပါဗျ။မြန်မာအရေးတရုတ်နိုင်ငံရဲ့ကြိုးပမ်းမှုတွေအပေါ်တုံးသက်သူတွေအမြင်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငြိမ်းချမ်းကပြောပြပေးပါမယ်။
ရန်ကုန်မြို့ကတရုတ်တန်ရုံရဲ့စနေနေ့ကထုတ်ပြန်ချက်မှာတော့မကြသေးခင်ကတချို့မီဒီယာတွေနဲ့လူပုဂ္ဂိုလ်တွေကတရုတ်နိုင်ငံဟာမြန်မာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့အကြောင်းအကြောင်းမဲ့ပြစ်တင်ခဲ့ကြတာကြောင့်တုံ့ပြန်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။တရုတ်နဲ့မြန်မာဟာအစဉ်အလာချစ်ကြည်ရင်းနှီးတဲ့အင်းနီးချင်းနိုင်ငံတွေဖြစ်တဲ့အကြောင်းတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးအချုပ်အခြာအာဏာနိုင်ငံတသားတဲ့ဖြစ်တည်မှုနဲ့နယ်မြေတည်တံ့မှုစတာတွေကိုထိမ့်သိမ်းကာကွယ်တာတွေကိုထောက်ခံအားပေးတဲ့အကြောင်းနဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်တဲ့မူဝါဒကိုခိုင်ခိုင်မာမာကင်ဆွဲထားပြီးမြန်မာပြည်သူတွေဥဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလိုက်နာမှာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါဗျ။ဒါအပြင်တရုတ်နိုင်ငံကမြန်မာနိုင်ငံမှာမတည်ငြိမ်ဖြစ်နေမှုစစ်ပွဲဖြစ်ပွားနေမှုကိုစွန့်ကျင်တဲ့အကြောင်းနဲ့ပြည်ပအင်အားစုတွေမြန်မာနိုင်ငံပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်တာကိုစွန့်ကျင်တဲ့အကြောင်းနဲ့တရုတ်မြန်မာဆက်ဆံရေးကိုသွေးခွဲလိုတဲ့တရုတ်နိုင်ငံအပေါ်အကြောင်းမဲ့ပြစ်တင်တဲ့မိသည့်ပြောဆိုမှုလှုံ့ဆော်မှုကိုဆိုစန့်ကျင်တဲ့အကြောင်းသဘောထားထုတ်ပြန်ချက်မှာပါရှိပါရယ်။နောက်ဆုံးမှာတက်ဆိုင်ရဘတ်အသီးသီးကအမြန်ဆုံးအပြစ်ခတ်ရဆဲပြီးငင်းငယ်တဲ့နီလန်းနဲ့သဘောထားကွဲလွဲတာတွေကိုဖြည့်ရှင်းဖို့နဲ့တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်သွားဖို့ဆန္ဒရှိတဲ့အကြောင်းပါပါရယ်။တရုတ်တန်ရုံရဲ့ထုတ်ပြန်ချက်ပေါ်တရုတ်မြန်မာအရေးလေးလာစောင့်ကြည့်သူဒေါက်တာလှကျော်စောကအခုလိုပြောပါရယ်။
ဗမာပြည်မှာဟိုတရုတ်ဆိုင်ကျင်စိတ်ဓာတ်တွေစိတ်များနေလို့များလားမပြောတတ်ဘူး။ဟိုတရုတ်ဘက်ကတော့တရုတ်ကသူ့ရဲ့ view ဟာကတော့ဗမာပြည်မှာဘက်ပေါင်းစုံပေါ့နော်စစ်ကောင်စီအပါအဝင်အဖွဲ့အစည်းကြီးကငင်းညာရေးစပွဲပေါ်ရောက်ဖို့ပဲသူကတိုက်တွန်းနေတာဖြစ်တာပေါ့နော်။အဲ့တော့အဲ့ဒါမဖြစ်နိုင်မဲနဲ့ဟိုတမင်သက်သက်ပြက်အောင်လုပ်တယ်သူကတွက်ပုံရတယ်တရုတ်ဆိုင်ကျင်ကြီးက။အဲ့တော့နိုင်ငံရေးနည်းနဲ့ထွက်လို့မရရင်ခက်မယ်လို့သူကတက်တလာမှမသိတာအဲ့ဒါကြောင့်မလို့သူကဟိုဒါမျိုးတွေထုတ်နေ
တရုတ်နိုင်ငံကအာဆီယံပါဝင်ကမ္ဘာတောင်ကျန်းနိုင်ငံတွေနဲ့စီးပွားရေးဆောင်တစ်ခုဖော်ဆောင်ဖို့မဟာဗျူဟာရှိနေတာကြောင့်မြန်မာပြည်တည်ငြိမ်ရေးဟာအရေးတကြီးဖြစ်နေတာဖြစ်တဲ့အကြောင်းလည်းသုံးသပ်ပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့တိုက်တွန်းမှုဟာတိုင်းပြည်အခြေအနေနဲ့မကန့်ညီတာကြောင့်မြန်မာပြည်သူလူထုလက်မခံနိုင်တာဖြစ်နိုင်တဲ့အကြောင်းလည်းသူကဆက်ပြောပါတယ်
သူကလည်းနိုင်ငံကြီးတနိုင်ငံအနေနဲ့အင်းနီနာချင်းနိုင်ငံအနေနဲ့သူပြောဖို့လိုတဲ့သူ့မဟာဗျူဟာကိုသူပြောနေပုံရပါတယ်။ဒါပေမဲ့ကျမတို့ပြည်သူလူထုလိုချင်တဲ့ကျမတို့ပြည်သူလူထုအတွက်အကျိုးရှိမဲ့ဟာမဟုတ်တဲ့အတွက်ကျမတို့ပြည်သူလူထုကလက်မခံဖြစ်နေတာဖြစ်မှာပေါ့
။ပြည်အောင်စု Institute ကသူတေသနာတာဝန်ခံဒေါက်တာဆိုင်ဦးကတော့တရုတ်နဲ့အာဆီယံနိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့တိုက်ခိုက်အင်အားစုတွေအကြားတွေးဆဆွေးနွေးနိုင်မှုကြိုးပမ်းတာတွေရှိခဲ့တဲ့အကြောင်းနဲ့ဒါပေမဲ့နှစ်ဖက်လုံးကလက်ခံနိုင်တဲ့အခြေအနေမှာမရှိတဲ့နောက်တရုတ်နိုင်ငံဘက်ကရွေးကောက်ပွဲနဲ့လက်ရှိအခြေအနေကိုပြောင်းလဲဖို့ကြိုးစားလာတာတွေတွေ့ရတဲ့အကြောင်းပြောပါရယ်လက်ရှိအခြေအနေမှာရွေးကောက်ပွဲနဲ့နိုင်ငံရေးအဖြေရှာမယ်ဆိုရင်လည်းမတည်ငြိမ်မှုတွေပိုဖြစ်လာနိုင်တဲ့အကြောင်းအခုလိုသုံးသပ်ပါရယ
်ပြည်ရဲ့တလောကတို့တို့နိုင်ငံခြားရေးဝန်ကြီးလာလဲတဲ့အခါမှာရွေးကောက်ပွဲနဲ့အဖြေရှာပါလားဆိုတဲ့ဟာမျိုးကြောင့်တို့ကိုကြားတယ်ဒါကတော့အခြေအနေအချိန်ခံနဲ့လက်တွေ့ကြမှုနဲ့တော်ပြီးမကညီတဲ့ရွေးကောက်ပွဲမျိုးတော့ဖြစ်နေတယ်။အဲဒီခါကျတော့ဖြစ်လာမဲ့အကျိုးဆက်ပေါ့ရွေးကောက်ပွဲတော့ပြီးသွားနိုင်တယ်။ဒါပေမဲ့ပို့ပြီးမတည်ငြိမ်မှုတွေဖြစ်လာမှာပေါ့။သူမျော်မှန်းထားတဲ့သူဖြစ်စေချင်တဲ့ရွေးကောက်ပွဲကိုသူကပြောချင်တာနိုင်ငံရေးအခက်အခဲတစ်ခုကြော်ပြီးတည်ငြိမ်မှုရစေချင်။ဒါပေမဲ့အခုလိုပုံစံမျိုးနဲ့ဆိုရင်အဲ့ဒီလိုမရပဲနဲ့ပို့ပြီးတော့မတည်မငြိမ်မှုများတဲ့ပုံစံမျိုးဖြစ်မှာပေါ့။
လောလောဆယ်မှာတော့စစ်ကောင်စီဘက်က2025ခုနှစ်မှာရွေးကောက်ပွဲကျင်းပသွားမယ်လို့ကြေညာထားပါတယ်။အတိုက်အခံအင်အားစုတွေဘက်ကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ။